ရခိုင်ပြည်နယ်မှာမကြသေးခင်ကစလို့ကိုဗစ်ရောဂါကူးစက်သူတွေတိုးလာနေသလိုတခြားဒေသတွေအထိပြန့်နှံ့လာနေတာကြောင့်ကျန်းမာရေးပညာရှင်တွေကကြိုတင်ပြင်ဆင်ထားကြသလိုကူးစက်မှုအန္တရာယ်အတွက်သတိထားဖို့လည်းတိုက်တွန်းနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါဒီကနေ့မနက်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့စာရင်းအရရခိုင်ပြည်နယ်မှာကိုဗစ်ဓာတ်ခွဲအတည်ပြုလူနာစုစုပေါင်းက142ဦးရှိနေပါတယ်။ရပ်ပိုင်းအတွင်းအတည်ပြုလူနာတွေစောင့်ကြည့်စစ်ဆေးရမဲ့သူတွေတိုးလာနေတာကြောင့်ယာယီစောင့်ကြည့်ကုသနိုင်မဲ့နေရာတွေတိုးချက်ပြင်ဆင်ထားရတယ်လို့လည်းရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဌာနကဒေါက်တာစိုးဝင်းပိုင်ကပြောပါရယ်
။ကိုဗစ်အတွက်ဆရာတို့ကနေရာဖယ်ထားတယ်။နေရာဖယ်တာကဘာလဲဆိုစီးတဲ့ဆောင်တွေဆိုပြီးတော့ပြင်းတယ်။နော်မြို့နယ်အလိုက်ပြင်းတဲ့အချိန်မှာဆရာတို့ကရခိုင်တပင်နယ်လုံးဂရင်ဘလောက်ထွက်လာလဲဆို926ဂရင်ထွက်လာတယ်ဆရာတို့ရဲ့ဂရင်50ဆန်းနဲ့ဆေးရုံထဲမှာဂရင်50တွေမဟုတ်ဘူးရဲရွာကခုံကြီးတွေတန်ငါတွေလိုင်းတဲဟုတ်အတွက်လူပေးထားတဲ့တန်ငါဆောင်တို့နော်ပြီးရင်ဆရာတို့အစီဝေးအဖြစ်သတ်မှတ်ထားတဲ့နေရာတွေမှာဆရာတို့ဂရင်တွေထည့်ပြီးဟိုပြင်ဆင်နေပေါ့အရေးပေါ်ပြင်ဆင်နေပေါ့ကွာအခုကတော့ဆရာတို့ကတမြို့နယ်မှာ10ယောက်လောက်ပြင်ဆင်ထားပါလို့ညွှန်ကြားထားပေမဲ့အခုအချိန်မှာတမြို့နယ်မှာဆရာတို့30ပြင်နာနဲ့20ပြင်နာနဲ့အဲ့လိုမျိုးတွေပြင်ထားကြတယ်အဲ့တော့ဂရင်မောင်း926ဂရင်ထွက်တယ်ပြင်နေရနော်စစ်တွေတမြို့နယ်ထဲမှာဆရာတို့က298ဂရင်ပြင်ထားတယ်အဲ့ဒါကဘာလဲဆိုစစ်တွေစီအောင်ကြီးအပါဝင်ဆရာတို့တူနာပြုတင်တဲ့အကြောင်းနော်တူနာပြုတင်တဲ့အကြောင်းကစစ်တွေစီအောင်ကြီးရဲ့ဝင်းတပ်ဖက်မှာရှိတယ်ပြင်ဆင်ပြီးတော့နော်အဲ့ဒီတန်းမှာဆရာတို့မှာ category A B C D E ဆိုပြီးရှိတယ် A B ဆိုတာဘာမှရောဂါလက္ခဏာမပြတဲ့လူတွေနော်အဲ့ရတွေကိုဆရာတို့ကစီစံခွဲထားပြီးတော့အဲ့ဒီတူနာပြုဆောင်တွေမှာထားတယ်အဲ့လိုမျိုးအားဖြင့်ဆရာတို့ကပြင်ဆင်ထားတာ298ကလင်ရှိတယ
်ရခိုင်ပြည်နယ်မှာတီးတန့်စောင့်ကြည့်စစ်ဆေးရမဲ့လူနာတွေတိုးလာနေတာကြောင့်နေရာအခက်အခဲရှိလာနေတဲ့အတွက်နေအိမ်မှာပဲအသွားအလာကန့်သတ်စောင့်ကြည့်စစ်ဆေးနိုင်ဖို့ကျန်းမာရေးဝန်ကြီးဌာနကိုခွင့်ပြုချက်တောင်းထားတယ်လို့လည်းပြောပါတယ်ဒါပေမဲ့လည်းလက်တလောအခြေအနေအကျနေအိမ်မှာအသွားအလာကန့်သတ်စောင့်ကြည့်ဖို့နဲ့ကုသမှုတွေလုပ်ဖို့လက်တလောစီစဉ်ထားတာမရှိသေးဘူးလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကပြောပါတယ်
ကျမတို့အနေနဲ့ကတော့အခုလက်ရှိကျမတို့ရဲ့ capacity ကျမတို့အနေထားရရှိနေတဲ့အဲဒီပေါ့ယောဂပို့တွင်းလူနာတွေကိုကျမတို့နိုင်နိုင်နေနေခိုင်ထွက်နိုင်တဲ့ဆွေးအထွက်ချက်မှာကျမတို့စေယုံတော့မဟုတ်ကျမတို့စေယုံတဲ့သူပြုတ်လုထားတဲ့ကျမတို့တည်ထောင်ထားတဲ့ဒီလိုယာယီစေယုံတွေမှာထားဖို့ပဲရည်ရွယ်ပါတယ်ဟိုအိမ်မှာထားဖို့အခြေအနေတော့မရှိသေးပါဘူး
တကြပြန်ယောဂကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာတောင်မကအခုအခါရန်ကုန်လိုမြို့ကြီးတွေမှာပါကူးစက်မှုတွေတိုးလာနေတဲ့အတွက်လဲတတိထားကြဖို့ကျမရေးပညာရှင်တွေကနှိုးဆော်နေကြပါတယ်ကူးစက်မှုတွေမြန်ဆန်လာနေတာကြောင့်ကျန်းမာရေးဝန်ကြီးဌာနရဲ့ယောဂကာကွယ်ထိန်းချုပ်ရေးညွှန်ကြားချက်တွေကိုလိုက်နာကြဖို့လဲဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။ရခိုင်မှာတွေ့ရတာများတယ်ဆိုပေမဲ့လို့နော်မနေ့ကမနေ့ကရှေ့ကနေစပြီးတော့ခါကျရခိုင်နဲ့ရန်ကုန်နဲ့နော်ဒီဟာဆိုလို့ရှိရင်မတိမ်မရင်လောက်ရှိလာတာကိုတွေ့ရပါတယ်။တမိုင်ကလုံးအနေနဲ့ပြောမယ်ဆိုရင်87ရာခိုင်နှုန်းကယောဂလက္ခဏာမပြပါဘူး။မပြတဲ့အတွက်ကြောင့်မို့ဒုတိယမှာ87ယောက်ကယောဂလက္ခဏာမပြဘဲနဲ့ပိုးရှိနိုင်တယ်ဆိုတဲ့အတွက်ကြောင့်မို့ဒါဟာအထူးအရေးကြီးပါတယ်ဟိုရန်ကုန်မြို့နယ်ပြည်သူလူထုအနေနဲ့တော့ပိုးပြတ်သတိထားသင့်ပါတယ်နောက်တစ်ခုကအခုဖြစ်တဲ့ယောဂပိုးဟာဆိုလို့ရှိရင်အသွင်ပြောင်းမှုဖြစ်တယ်ဆိုတာလည်းသိကြတော့ဖြစ်နေပါပြီသူ့ရဲ့သဘောတဘာဝရကူးစက်မှုဟာမြန်နေကူးစက်မှုဟာဆိုလို့ရှိရင်ဟိုအရင်တစ်ခေါက်ပထမတစ်ခေါက်ဖြစ်တဲ့အချိန်အားနဲ့မတူဘဲနဲ့ကူးစက်မှုတွေ ਆ ဆိုလို့ရှိရင်ဟိုဖြစ်ပွားမှုကမြန်တယ်ပေါ့နော်ဒါမဲ့သူ့ရဲ့ပြင်းထန်မှုကတော့အခုတည်းကတော့တခြားတော့မသိသေးပေမဲ့လို့ဟိုဘာတစ်ခုမှနော် short လို့မရတဲ့အတွက်ကြောင့်မို့အထုကူးစက်ရမယ်ဒါကြောင့်ရန်ကုန်ပြည်သူလူထုရဲ့လို့မဟုတ်ပါဘူးတနိုင်ငံလုံးကပြည်သူလူထုအနေနဲ့ချမှတ်ထားတဲ့နော်လမ်းညွှန်ချက်တွေဖြစ်တဲ့မှာပြင်သွားမယ်ဆိုလို့ရှိရင် master ပါဆိုတက်ကိုတက်ရမှာဖြစ်ပါတယ်ဒါဟာကိုယ့်အတွက်လိုအပ်လို့ပြောတာဖြစ်ပါတယ်
ကဲယောဂကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့မလိုအပ်ရင်အပြင်မထွက်ဖို့နဲ့ခရီးသွားလာမှုတွေကိုလည်းကန့်သတ်ထားပါတယ်။ယောဂကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းအတွင်းက9မြို့နယ်မှာလည်းယောဂကူးစက်မှုအန္တရာယ်ကိုထိန်းချုပ်နိုင်အောင်တတ်နိုင်သမျှအိမ်မှာပဲနေကြဖို့ညွှန်ကြားထားပါတယ်။ယောဂပိုးရှိသူတွေနဲ့ထိတွေ့မိတာ၊ယောဂဖြစ်ပွားရာဒေသကိုသွားလာခဲ့ဘူးလား၊ကို့မှာယောဂလက္ခဏာတွေ့ရတယ်လို့တန်တရားရှိရဲဆိုရင်နှိစက်ရကျန်းမာရေးဌာနတွေကိုဆက်သွယ်ပြီးတော့အစစ်ဆေးခံကြဖို့ကိုလည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။